လွန်ခဲ့တဲ့မေလ9ရက်နေ့ကပျောက်ဆုံးနေတဲ့တရုတ်အင်ဂျင်နီယာ2ဦးနဲ့ဇကပြန်2ဦးကိုဩဂုတ်လ8ရက်နေ့မှာပြန်လွတ်ပေးလိုက်တာပါဒီကိစ္စနဲ့ပတ်သက်လို့ SSA ရှမ်းပြည်တပ်မတော်တောင်ပိုင်းအဖွဲ့ကိုတရုတ်ကုမ္ပဏီကအကူအညီတောင်းတာကြောင့်လိုက်လံဆောင်ရွက်ပေးခဲ့ပါဗျာအဲ့ဒီကုမ္ပဏီကရေကာတာကိုဆက်လက်မတည်ဆောက်တော့ဘူးဆိုတဲ့ဂရိပေးလို့အမည်မသိလက်နက်ကိုင်အဖွဲ့ကပြန်လွတ်ပေးခဲ့တာလို့ SSA တောင်ပိုင်းပြောရေးဆိုခွင့်ရှိသူဗိုလ်မှူးဆိုင်လွန်ဆိုင်ကပြောပါဗျာ
ကျွန်တော်မေးကြည့်တော့သူတို့မှပိုက်ဆံလည်းမလိုဘူးလေ။နောက်ပြီးတော့သူတို့လိုရှိတာကတော့ကုမ္ပဏီကနေတစ်ဆင်းတရုတ်ပြည်မှာအစိုးရတွေကိုရောနောက်ပြီးတော့ပမာတီယာအစိုးရတွေကိုရောပြောပြခိုင်းပါ။ဒါဆိုင်ရတာဆောက်လို့ချာချင်းဒေတာခံတွင်းကပြည်သူပြည်သားတွေမှာထိခိုက်မျက်နှာမရှိတဲ့ကြောင်းဒါကြောင့်မို့ဒါဆိုင်ရတာကိုမဆောက်လို့တော့တောင်းဆိုတဲ့အကြောင်းဆိုတော့ကျွန်တော်တို့ကလည်းသူတို့တော့ပြတာသူတို့ကလည်းဒါဆိုသူတို့မချောက်တော့ဘူးဆိုတဲ့အကြောင်းသူတို့ကုံကြီးပေါ့နော်တောင်းဆိုထားတဲ့အတိုင်းနဲ့သူကလိုက်နာဆောင်ရွက်ပါမယ်ဆိုပြီးတော့သူတို့ကုံကြီးဆိုလည်းရုပ်သိမ်းသွားတယ်လို့ပြောတယ
်အဲ့ဒီအမည်မသိလက်နက်ကင်အဖွဲ့ကသူတို့လေးယောက်ကိုကောင်းကောင်းမွန်မွန်ဆောင်ရှောက်ကြတယ်လို့ပြန်လွတ်တဲ့အခါမှာလည်းကောင်းကောင်းမွန်မွန်နဲ့ပြန်လွတ်ပေးလိုက်တယ်လို့သိရပါတယ်အဲ့ဒီရေကာတာစီမံကိန်းကိုတရုတ်နိုင်ငံ3 Jaw Group Corporation နဲ့ထိုင်းနိုင်ငံကလျှက်စစ်ကုမ္ပဏီတစ်ခုပူးပေါင်းပြီးဆောက်လုပ်နေတာဖြစ်ပါတယ်။အခုတရုတ်နိုင်ငံကကုမ္ပဏီရုပ်သိမ်းသွားပေမဲ့နောက်ထပ်ကုမ္ပဏီတစ်ခုပေါ်လာပြီးရေကာတာကိုဆက်လက်တည်ဆောက်နိုင်တဲ့အခြေအနေရှိမရှိကိုတော့မသိရသေးပါဘူး။ဒါပေမဲ့ဒါဟာမြန်မာအစိုးရဘက်မှသာမူတည်နေတယ်လို့ဗိုလ်မှူးဆိုင်လောက်ဆိုင်ကဆက်ပြောပါတယ်။
ဒီကခံဒီဒီကြရဲ့တောင်းဆိုမှုတိုင်းလက်ရှိအာဏာပိုင်အစိုးရတွေကမရတတ်ပါဘူး။နောက်ပြီးတော့နိုင်ငံခြားကော်မတီကိုခေါ်ပြီးတော့ဆက်ဆံလို့အောင်မယ်ဆိုတော့ဒီဒေတာအတွင်းမှာမတည်ငြိမ်မှုတွေလည်းတော်တော်များတယ်။စစ်မှတ်ချက်တွေလည်းလက်ဖြစ်တယ်။လက်နက်ကိုင်နဲ့အုပ်စုတွေကလည်းများတယ်ဆိုတော့ဒီလိုလုံခြုံရတဲ့ဒီခိုင်နေလာမှာဖြစ်ပါလေဒီလိုဆောက်လို့ချာဒေတာတည်ငြိမ်ရေးကိုကြည့်မယ်လုံခြုံရေးကိုကြည့်မယ်ဆန္ဒရေးကိုကြည့်ပြီးတော့မှအနေချကုန်ပြီကလည်းလက်ရှိတော့သထရေကဒါတော့ဆောက်လို့လိမ့်မယ်လို့တော့ကျွန်တော်မထင်ပါဘူ
းဒီစီမံကိန်းပြီးသွားရင်ရှမ်းပြည်နယ်အတွင်းစတူယန်ကီလိုမီတာ800ကျော်ရှိတဲ့မြေဧရိယာတွေရေလွှမ်းမိုးသွားမှာဖြစ်တယ်လို့ဒေတာကပြည်သူအများစုလည်းအတိတ်ဒုက္ခရောက်မဲ့အပြင်သဘာဝပတ်ဝန်းကျင်လိုလည်းအများပြပျက်စီးသွားမဲ့အကြောင်းကိုပြည်ပ NGO အဖွဲ့တွေနဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းအဖွဲ့တွေကန့်ကွက်နေတဲ့ကြားကနေရေကာတာကိုတိစောက်နေတာဖြစ်ပါတယ်ခင်ဗျာ